ရုရှားမှာ COVID-19 ကူးစက်ခံရမှုရှိမရှိစမ်းသပ်စစ်ဆေးမှုတွေတိုးမြှင့်လှုပ်ဆောင်ဖို့သမ္မတဗလာဒီမီယာပူတင်ကအဆိုအရတာဝန်ရှိသူတွေကိုတောက်ကြနေမှာပြောကြားလိုက်ပါတယ်။အခုလိုစမ်းသပ်စစ်ဆေးမှုတွေတိုးလှုပ်ခိုင်းပေမဲ့နိုင်ငံတွင်းဒီကာယောဂအခြေအနေဟာတည်ငြိမ်နေပြီလို့လည်းပြောပါတယ်။ရုရှားဟာအခုဆိုရင်ကမ္ဘာမှာအမေရိကန်ပြည်ရင်ကိုရိုနာဗိုင်းရပ်စ်ရောဂါပိုအကူးစက်ခံရသူ3000ကျော်နဲ့ဒုတိယအများဆုံးဖြစ်လာနေတာပါ။ရုရှားမှာမကြာခင်ရက်ပိုင်းတွေအတွင်းနေ့စဉ်လိုလိုယောဂအကူးစက်ခံရသူအခြေအတွက်တဖြည်းဖြည်းကျဆင်းလာနေတာကြောင့်အခြေအနေတည်ငြိမ်နေတယ်လို့ပြောလို့ရကြောင်းအစိုးရအဖွဲ့အစည်းအဝေးမှာသမ္မတပူတင်ကပြောတာပါ။ဒါပြင်ဒီယောဂပိုရှိမရှိစမ်းသပ်မှုတွေတည်တည်တသာတိုးမြှင့်လှုပ်ဆောင်နေတဲ့ကြားကအခုလိုအကူးစက်ခံသူအခြေအတွက်ကျဆင်းနေတာလို့လည်းပြောပါတယ်။